ဖက်စီခံထားရတဲ့ရိုက်တာသတင်းတော့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံထုတ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲသူတို့ရဲ့မိတ်ဆွေအပေါင်းအသင်းနဲ့သတင်းတောက်တွေကလည်းစုပေါင်းပြီးတော့သူတို့နှစ်ဦးပြန်လည်လွတ်မြောက်လာရေးဆုတောင်းပေးကြပါတယ်သူတို့နှစ်ဦးကိုဒီဇင်ဘာလ12ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဖန်စီတရားဆွဲဆိုထားတာဖြစ်ပါတယ်အသေးစိတ်ကိုတော့ရိုက်တာသတင်းကိုအခြေခံပြီးရှားဖောင်ကစူးစီးတင်ပြပေးထားပါတယ်ရှင်အခုကြားခဲ့ရတဲ့အတန်ကတော့ဖန်စီထင်းထင်းခံထားရတဲ့ writers သတင်းတောက်နှုတ်ဦးပြန်လည်လွတ်မြောက်လာရေးအတွက်စူတောင်းမြစ်တာပို့ကြတဲ့အတန်ဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့ကအာနာပိုင်တွေရဲ့ဖန်စီထင်းထင်းချင်းခံခဲ့ရတဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံထုတ်ဖို့ပြင်ဆင်နေချိန်မှာပဲသူတို့နှုတ်ဦးပြန်လည်လွတ်မြောက်လာရေးအတွက်သူရဲ့မိတ်ဆွေအပေါင်းအသင်းလှုပ်ဖော်ခိုင်ပေးတဲ့တင်တောက်တွေမိနစ်တနည်းငွေနေတုန်းကရွှေကုံဖျားပေါ်မှာစုယုံပြီးစူတောင်းပွဲပြုလုပ်ပေးခဲ့ကြတာပါဒုက္ခလည်း6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုတင်တွေကို writers တင်ဌာနအတွက်တင်ယူရင်းကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဟာအာနာပိုင်တွေရဲ့ဖန်ဆီးခြင်းခံခဲ့ရတာဖြစ်ပါတယ်အလौတာဝန်ကိုထမ်းဆောင်ရင်းဖန်ဆီးခံရတဲ့သူတို့နှုတ်ပြန်လည်လွမြောက်လာဖို့စူတောင်းပွဲပြုလုပ်တာလို့စူတောင်းပွဲမှာပါဝင်တဲ့ကိုဝလုံးနဲ့ရင်းနှီးတဲ့မိတ်ဆွေကိုတန့်စင်စိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဒီဘရာဟီတာလို့ဖော်ခိုင်းပဲကိုကလုံးပါเนาะဒီကောင်သတင်းတော့လည်းလုတ်တယ်အဲဒါအဲ့ကောင်အလုတ်လုတ်ရင်းနဲ့ဒီကောင်ဖန်ခံနေရတယ်အဲဒါကျွန်တော်တို့ဒီကောင်ကိုသတိရတယ်ဒီကောင်ကိုပြန်လွတ်စေခြင်းနဲ့
ဒါအပြင်ဒီမိုကရေစီကိုဦးတည်နေတဲ့မြန်မာနိုင်ငံအနေနဲ့အခုလိုသတင်းတော့တွေကိုဆက်လက်ဖန်ဆီးမှုတွေရှိတာဟာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေတယ်လို့ကိုတန့်စင်စိုးကပြောပါတယ်
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုကျွန်တော်တို့သွားနေကြခြင်းဖြစ်တယ်အဲ့လိုသွားနေကြတဲ့အချိန်မှာဒါမျိုးဖြစ်တယ်ဆိုတော့အတိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးရောင်းရေးအတွက်လည်းမျက်နှာမရဘူးပေါ့ဗျာနော်အဲ့တော့ဘယ်သူ့အတွက်မှလည်းမကောင်းပါဘူးနော်သူလုတ်တယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အဲ့ဒီအတွက်ဘာမှဟိုစိုးရိမ်ကြရမလို့ပဲနဲ့သူ့ပြန်လည်းလွှတ်ပေးသင့်ပါ
အင်းစိန်တင်းထောင်ထဲမှာဖန်စီထင်းထင်းခံနေရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုလာမယ့်ဗုဒ္ဓဟူးနေ့ဇွန်လ10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့အင်းစိန်တရားရုံးမှာရုံထုတ်ဆစ်ဆေးဖို့ရှိပါတယ်။ဒီဇင်ဘာလ12ရက်နေ့တုန်းကတော့သူတို့နှုတ်ဦးကိုမင်္ဂလာဒုံတရားရုံးမှာပထမအကြိမ်ရုံထုတ်ရမယ်ယူခဲ့ပါတယ်။ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျန်းနေမြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တာပါတတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဦးဖမ်းဆီးထင်းထင်းခံခဲ့ရတာနဲ့ပတ်သက်ပြီးမြန်မာပြည်တွင်းသတင်းမီဒီယာတွေကကန့်ကွက်ကြသလိုမြန်မာနိုင်ငံလွှတ်တော်အဆောက်အုံတွေကို drone နဲ့ရိုက်ယူဖို့ပြင်ဆင်မှုနဲ့ဖမ်းဆီးခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ကြော်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့မလေးရှားနိုင်ငံသူသတင်းတောက် Mok Choy Lin ကလည်းဖန်စီခံနေရစေ writers သတင်းတောက်နှုတ်ဦးအတွက်ဝိုင်းဝန်းဆုတောင်းပေးကြဖို့ကိုအားလုံးကိုတောင်းဆိုခဲ့ပါတယ်။ဒါအပြင်ဖန်စီခံထားရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဦးကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေအပါအဝင်အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပသမဂ္ဂတွေကလည်းအတီးတီးတောင်းဆိုခဲ့ကြပါတယ်ရှင်။